လေးတငယ်ခွေရေးများဆိုင်ရာဥပဒေချမ်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနကလွှတ်တော်ကိုတင်သွင်းခဲ့တာပါ။နိုဝင်ဘာလ28ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးမှာဒီဥပဒေချမ်းထဲမှာပါတဲ့လက်ထက်ထိမ်းမြှားမှုဆိုင်ရာအသက်အရွယ်ကန့်သတ်ချက်နဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဘက်ကဥပဒေချမ်းကော်မတီရဲ့အတွင်ရေးမှူးမန္တလေးတိုင်းဒေသကြီးတီတီတကောမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းကနေလက်ထပ်ထိမ်းမြှားဖို့အသက်အရွယ်သတ်မှတ်ချက်ကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတင်ပြခဲ့ပါတယ
်။ဒီတဲ့ဥတီများဒလိထုံးတန်းများဆိုတဲ့အခါမှာဥပမာအဖြစ်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်ဒလိထုံးတန်းမှာဆိုလို့ရှိရင်ကျွန်တော်တို့သစိုးတန်းတရုံပြန်ကျွန်တော်တို့အတင်လင်နေရဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့အစ်ခုနေနောက်ခုနေကျွန်တော်အတိပေးုံဖြစ်ကျွန်တော်တို့အတင်လင်နေရဆိုတဲ့ဒလိရှိပါတယ်။နောက်ကျွန်တော်ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ပြည့်ရုံပြည့်ကျွန်တော်စိတ်သက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်တရုတ်ဆိုတဲ့ချင်းပြည်ရုံပြည့်ကျွန်တော်တို့အကင်လင်နေရာအဖြစ်ကျွန်တော်တို့ဓလေ့တွေကျွန်တော်တို့ရှိပါတယ်ကျွန်တော်စာဆိုရှိပါတယ်ဈေးသုံးလဲမလွယ်နဲ့ချီးထုံးလဲမပယ်နဲ့ဆိုတဲ့ဘလိုပါပဲကျွန်တော်တို့ဒီထုံးနေလဲကျွန်တော်တို့ပယ်ဖို့မသင့်ပါဘူးအချို့ဒေသတွေမှာလဲကျွန်တော်သူဆိုင်ရာဆိုင်ရာဒလိထုံးတန်းတွေကျွန်တော်တို့ရှိပါတယ်။ချိန်များခြင်းနဲ့ပတ်သက်ပြီးတော့
အသက်78နှစ်အရွယ်ဟာအရွယ်ရောက်ပြီးဖြစ်တဲ့အတွက်အခုပြထားမဲ့ဥပဒေဟာကလေးတငယ်တွေအတွက်သာဖြစ်တာကြောင့်အသက်78နှစ်မပြည့်တဲ့သူတွေကသာစဉ်းစားဖို့ဖြစ်ပြီးထိန်းများခြင်းအသက်အရွယ်နဲ့ပတ်သက်လို့လူမျိုးဘာသာဒလိထုံးတန်းတွေရဲ့သတ်မှတ်ချက်တွေနဲ့အညီပြင်ဆင်ဖို့လိုအပ်နေတာကြောင့်အသက်78နှစ်ဆိုတဲ့သတ်မှတ်ချက်ကိုပြင်ဆင်ဖို့လွှတ်တော်အမတ်ဦးကျော်စိုးလင်းကတင်ပြခဲ့တာ
ပါကျွန်တော်ဒီနောက်ကကျွန်တော်တည်တဲ့ဥတွေတွေဒလိထုံးတန်းဥတွေတွေရှိပါလျက်နဲ့နောက်ကကျွန်တော်တို့အသက်78နှစ်ပြည့်မှကျွန်တော်ဗရင်းရင်ပြုနိုင်မယ်ဆိုတဲ့အချက်ကကျွန်တော်တို့ဥတွေနဲ့ကျွန်တော်တို့အခြားဥတည်တဲ့သက်ဆိုင်ရာဥတွေနဲ့တည်တဲ့ဥတွေတွေနဲ့အညီကျွန်တော်တို့စန့်ကျင်ကွဲလဲလျက်ရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ဒီနောက်ပိုင်းအချက်ကိုကျွန်တော်တို့ကထည့်သွင်းရမသင့်တော်ပါဘူ
းအသက်78နှစ်အောက်ထိန်းများခြင်းဥပဒေမှာအမျိုးသားနှင့်အမျိုးသမီးတို့၏ထိန်းများလက်ထပ်နိုင်သည့်အသက်သည်၎င်းတို့၏တည်ဆဲဥပဒေနှင့်ဒလိထုံးတန်းဥပဒေများတွင်သတ်မှတ်ထားသည့်အတိုင်းဖြစ်စေရမည်လို့ဖော်ပြထားပါသည်။တည်သူလွှတ်တော်အစည်းအဝေးမှာဒီဥပဒေချမ်းကိုကန့်ကွက်ခဲ့သူကကြောက်တန်းမဲဆန္ဒနယ်ကဒေါ်အေးမြတ်မြမျိုးဖြစ်ပါသည်။ကလေးတငယ်အခွင့်အရေးကာကွယ်ပေးရေးဥပဒေပြဋ္ဌာန်းချက်တွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုဟာအရွယ်မရောက်သေးသူတွေကိုလက်ထပ်ထိန်းများခွင့်ပေးတဲ့အချက်နဲ့ဆက်ဆက်နေရဆိုတာသတိပြုမိဖို့ဒေါ်အေးမြတ်မြမျိုးကအခုလိုထောက်ပြခဲ့ပါသည်။
လိုင်းပိုင်းဆိုင်ရာအကျန်းဖက်ရှင်းဆိုတဲ့အကျန်းဖက်ရှင်းဆိုတဲ့ပုံမှန်မှာဆိုရင်လေဒီကလေးတငယ်တွေလက်ထက်ရှင်းရှင်းနဲ့ဆက်ဆက်နေရဲ့လိမ့်လာသိရှိရပါလက်ရှိပြတန်းမဲ့ဥပဒေဒီကလေးတငယ်အခွင့်အရေးများဆိုင်ရာအတွက်အထူးပြုထားတဲ့ဥပဒေဆိုတာလည်းတတိဖြစ်စေချင်ပါတယ်လက်ရှိမြန်မာနိုင်ငံမှာတည်ဆဲဥပဒေတွေမှာဆိုလို့ရှိရင်လေ2015ခုနှစ်မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိန်းချားခြင်းဆိုင်ရာဥပဒေပုံမှန်၄မှာအသက်78နှစ်ပြည့်ပြီးသည့်ဗုဒ္ဓဘာသာဝင်မဟုတ်သည့်ယောက်ျားတဦးနှင့်အသက်78နှစ်ပြည့်ပြီးသည့်မြန်မာဗုဒ္ဓဘာသာဝင်မိန်းမတဦးတို့သည်အောက်ပါအချက်များဖြင့်ပြည့်စုံပြီးထိန်းချားနိုင်သည်ဆိုပြီးမှဒီ78နှစ်ဆိုတဲ့အပြဋ္ဌာန်းပြီးသားဖြစ်ပါတယ်။1895ခုနှစ်အရွယ်ရောက်သူများအဥပဒေပုံမှန်၃မှာဆိုရင်မြန်မာနိုင်ငံအတွင်းနေထိုင်သူများအားလုံးသည်အသက်78နှစ်ပြည့်သူကိုဒါအရွယ်ရောက်သူမှတ်ရမယ်ဆိုပြီးတော့မှပြဋ္ဌာန်းထားပြီးသားတွေဖြစ်ပါတယ်။ကျွန်တော်လူမှုအတိုင်းပိုင်းမှာလည်း78နှစ်ပြည့်မှအရွယ်ရောက်တယ်ဆိုတာအားလုံးလက်ခံထားပြီးသားဖြစ်ပါတယ
်။ကလေးတငယ်အရွယ်တွေကိုစောစောအိမ်ထောင်ပြုပေးခြင်းအပြင်ရင်ဆိုင်ရနိုင်တဲ့ကျန်းမာရေးလူမှုရေးပညာရေးဆိုရှိုးတွေနဲ့အတူနိုင်ငံထူထောင်ရေးအနာဂတ်ကိုပါထိခိုက်စေတယ်လို့ဒေါ်အေးမြမျိုးကပြောပါတယ်။
ကလေးတငယ်တွေကိုလက်ခတ်ထင်းရပေးခြင်းစိုးရဲစွာကိုဝင်ဆောင်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်တာကမိခင်နဲ့ကလေးတည်ဆုံးမှုကိုပုံမှန်မြတ်ဆေးရဲ့ကျမ်းမာရေးရှိဆောင်ပါလေဘလုံးမကောင်းနိုင်မှာရှိပါဘူးပြီးတော့ကျမတို့ဒီဆက်ရှင်နဲ့အောင်ကလေးတွေပညာရေးအရာလူမှုရေးအရာစီးပွားရေးအရာဘလုံးမတည်ဆုံးနိုင်တဲ့ခြေနေမဟုတ်ပါဘူးဒီကလေးတွေကနေပြီးတော့မှအိမ်အောင်ပြုတ်ပြီးတော့မှရောက်လာတဲ့မျိုးဆက်ကလည်းဒီဆက်ပို့ပြီးကောင်းမှုသွားတယ်ဟုတ်လားလားအင်မတန်မှနည်းပါပဲကျွန်တော်တို့နိုင်ငံမှာစာပင်ကြားရမယ့်ကလေးတွေလုပ်ငန်းဝင်မှရောက်နေတာလမ်းပေါ်မှာရှိနေတာဒီကလေးတွေကိုကျွန်တော်တို့ဟာပြုစုပြောထောင်ပြီးတော့ပုံမကောင်းမှုနဲ့အရှင်ကြီးကိုတိုးပို့ရမှာဖြစ်ပါတယ်ကျွန်တော်တို့ကလေးတွေကိုပုံခေါ်တယ်ဆိုတာကျွန်တော်တို့ရဲ့အနာဂတ်ကိုပုံခေါ်တာဖြစ်ပါတယ်ဒီလိုမပြည့်စုံသေးတဲ့ကလေးတွေနဲ့ကျွန်တော်တို့နောက်မျိုးဆက်နဲ့အစိုးရစစ်ဆက်တန်တရားလည်နေမှာစိုးရင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံဒီပဝိဇ္ဇနိုင်ငံတွေမှာဆိုလို့ရှိရင်လည်းအသက်78နှစ်ကို လက်ထက်ထင်ရတဲ့အသက်ကိုသတ်မှတ်ထားတဲ့နိုင်ငံတွေအများကြီးရှိပါတယ်ကျွန်တော်တို့ရဲ့အိမ်ကြီးဆုံးနိုင်ငံဖြစ်တဲ့ဗီယက်နမ်တို့ကမ္ဘောဒီးယားတို့တောင်မှပဲဒီလိုမျိုးသတ်မှတ်ထားတာဖြစ်ပါတယ်ဒါကြောင့်မို့ဒီလိုမျိုးအသက်ဆုံးသတ်မှတ်ချက်ချင်းချင်းပုံပေါ်ကောင်းမွန်တဲ့ရုပ်ဖွဲ့စည်းစာတည်ဆောက်နိုင်မှာဖြစ်တဲ့အတွက်ပါကျွန်တော်ဒီအဆိုတင်ပြရည်ဖြစ်ပါတယ်ရှင်အားလုံးကျေးဇူးတင်ပါတယ်
အထူးသဖြင့်အရွယ်မရောက်သေးတဲ့မိန်းကလေးတွေလက်ထက်ထိမြခြင်းအပြင်ကျန်းမာရေးရှူထောင်ကလည်းအလွန်ထိခိုက်စေကြောင်းကနေဒါအခြေစိုက် Alberta Tech သူကကတိကအဖြစ်ထမ်းဆောင်နေသူဒေါက်တာ Dawkins Sawin ကလည်းမြင်ပါတယ
်ကျန်းမာရေးရှူထောင်ဘက်ကကြည့်ရင်တော့ကောင်းကျိုးဟိုစားမဟုတ်ဘဲနဲ့ဆူကျိုးမြင်တယ်နီးဘာဖြစ်လို့ဆိုတော့ဒီမျိုးပွားချင်းဆိုင်ရာအင်ကာကြီးဖွံ့ဖြိုးတာနောက်ပြီးတော့ဒီနော်လစဉ်မမျိုးဥထုတ်တာတို့ဘာလို့ကြတော့ဒီ section နှစ်အောက်ကသူကအမျိုးပေါင်းအင်ကာရဲ့လုပ်ငန်းညာဟိုပုံမှန်မဖြစ်သေးဘူးမရင့်ချက်သေးဘူးအဲ့လိုမရင့်ချက်သေးတဲ့ပုံမှန်မဖြစ်သေးတဲ့အချိန်မှာလက်ထပ်လိုက်ပြီးတော့ဟိုတာသမီယူမယ်တာသမီမွေးဖွားလာမယ်ကိုယ်ဝန်ဆောင်လာမယ်ဆိုရင်ဒီဟိုခရိုမိုဆုံးတွေဒီမမျိုးဥတွေကဟိုပြပြဝဝဒီဖွံ့ဖြိုးမှုမရှိသေးတဲ့အတွက်မွေးဖွားလာတဲ့ကလေးမှာအများကြီးထိခိုက်မှုချုပ်ရင်းမှုတွေရှိနိုင်တယ်နိ
တီတူးလွတ်တော်ဥပဒေချမ်းကော်မတီဘက်ကတော့အသက်18နှစ်ပြည့်ပြီးဖြစ်ရမယ်ဆိုတာကိုထည့်ရင်ဒလိထုံးစံအရာလက်ထက်ထိမြတဲ့အခါမှာဥပဒေနဲ့မညီသလိုဖြစ်နေပြီးရှေ့နောက်မညီဖြစ်နေတာကြောင့်အသက်18နှစ်ပြည့်ပြီးဖြစ်ရမယ်ဆိုတဲ့အချက်ကိုပြင်ဆင်လိုက်တာဖြစ်တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံဥပဒေကြောင်းရေးရာလေ့လာသုံးသပ်နေသူအာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးရဲ့အမြင်ကတော
့ဘာသာကွဲတွေနဲ့ကျွန်တော်တို့မြန်မာနိုင်ငံပေါင်းစည်းနေချင်တာဖြစ်တယ်။အဲတော့အိန္ဒူမွတ်စလင်စားတဲ့ပြည်သူတွေရဲ့ဒလိထုံနှံမှာကလည်းအဲ့ဒီလိုမျိုးအသက်ဆက်ရှင်နေမပြည့်ခင်မှာလက်ထက်ဒဏ်ရာခွင့်ပြုထားတဲ့ဥစ္စာလို့ခွင့်ပြုထားတာရှိတယ်။ဥပမာအပြင်အစ္စလာမ်မျိုးရည်ဆိုလို့ချင်း14နှစ်ဆိုရင်လက်ထပ်ထိများလို့ရတယ်။နောက်ပြီးတော့တခါကျွန်တော်ဟိန္ဒူရည်ဆိုလို့ချင်းလည်းအရွယ်မရောက်ခင်ကတည်းကမိသားစုစီမမှုအရလက်ထပ်ထိများပြီးတာဖြစ်နေတဲ့ကိစ္စမျိုးရည်ရှိတယ်။ဒါဒီကြောင့်ကျွန်တော်တို့အခုလိုမျိုးလွတ်တော်ကနေပြီးတော့16နှစ်ပြီးမှလက်ထပ်ရမယ်လို့သတ်မှတ်ပြထားနိုင်လို့ရှိရင်ကျန်တဲ့ဒီလိုပေါ့နော်လူမျိုးချင်းမတူဒလိထုံးတိုင်းချင်းမတူတဲ့လူတွေပေါင်းစည်းနေထိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့အခါကျတော့ကဉာဏ်နဲ့ဒီလိထုံနာမတူတဲ့ဘာသာမတူတဲ့လူတွေကြားထဲမှာအဟံတာမျိုးတွေဖြစ်လာမှာဆိုရင်လည်းအတွက်ပြင်ဆင်ပြထားလိုက်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်။ကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေကိုပြင်ဆင်ထားတဲ့အချက်129ချက်ပါဝင်တဲ့ဥပဒေကိုတည်သူလွတ်တော်ကမနေ့ကအတည်ပြုပြီးလိုက်ပြီးတဲ့နောက်အမျိုးသားလွတ်တော်ကိုထပ်မံပေးဖို့မှဖြစ်ပါရဲ့ရှင်။